Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင်းချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inura.org ဖြစ်ပါတယ်။စလုံးသေးနဲ့ bible@inura.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။ချိန်မှာခရစ်တော်ဘုံမျောလင့်တော်တတ္တမနှင့်အသင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျောလင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တောတာရှင်များခင်ဗျာမျောလင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kHz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 11853ညာကနေနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာရွှင်လန်းစေဖို့ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျန်းမာရေးလေးကတဲ့အစည်းစံနာစဉ်ပြေလိုက်လျှောက်တမဲ့ဒိန်သိန်းစုပ်ွယ်တို့ခန္ဓာကိုယ်ကိုနာနာကောင်းမျက်စိလေ
းမျော်လင့်ချင်းတန်တော်တရှင်များကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ရက်လေးဖြစ်ပါစေလို့ဆုတောင်းပေးလိုက်ပါတယ်။ကျမ်းမာပျော်ရွှင်လူပေါင်းတွေအစီအစဉ်မှာသွေးကြောင့်ဖြစ်သောအဆစ်ရောင်ယောဂါဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။သောတာရှင်များရှင်သွေးကြောင့်ဖြစ်တဲ့အဆစ်ရောင်ယောဂါဟာအဆစ်တွေမှာရှိတဲ့အကျောအမြင်ကျွတ်သားတွေကျုပ်ဝင်သွားတဲ့အတွက်အဆစ်နေရာပုံမကျဘဲလွဲနေတာကြောင့်ပုံပြက်ပန်းပြက်ဖြစ်နေပါတယ်။အဆစ်တွေကိုဖွဲ့စည်းထားတဲ့အယိုးအစွန်းတွေတစ်ခုနဲ့တစ်ခုထိစပ်မိပြီးအဆစ်တွေလှုပ်ရှားမှုမပြုနိုင်တော့ပါဘူးဒီလိုလှုပ်ရှားမှုမရှိတဲ့အတွက်အဆစ်တွေဖြောင့်တန်းနေတာကွေးကောက်လာတာစတဲ့ပုံပြက်ပန်းပြက်ဖြစ်လာတတ်ပါတယ်လမ်းလျှောက်ရာမှာဒူးဆစ်လှုပ်လို့မရဘဲခြေထောက်တန်းနေတတ်ပါတယ်အဆစ်တွေကိုသာယောဂဖြစ်စေရုံသာမကကြွက်သားနဲ့ကိုယ်ခန္ဓာမှာရှိတဲ့တခြားတ िश ူးတွေကိုယောဂဖြစ်စေတဲ့ယောဂတစ်ခုရှိပါတယ်လှုပ်ရှားမှုများတဲ့လက်ချောင်းတွေလက်ကောက်ဝတ်တွေဒူးစစ်နဲ့ခြေထောက်စစ်တွေမှာရောင်လာတာထိမိရင်နာကျင်တာစတဲ့လက္ခဏာတွေနဲ့အစပြုလေးရှိပါတယ်။အမျိုးသမီးတွေကအမျိုးသားတွေထက်နှစ်ဆပိုဖြစ်များပါတယ်။အသက်40နဲ့50ကြားမှအဖြစ်များဆုံးတွေ့ရသလိုအသက်အရွယ်ကြီးရင်လာတာနဲ့အမျှအဖြစ်နှုန်းပိုများပါတယ်။တာဖွာပြီးအချိန်နဲ့သွေးဆုံးပြီးစအချိန်မှာဖြစ်ပွားလေးရှိသလိုရာသီဥတုအေးလာရင်အဖြစ်များပါတယ်။ယောဂလက္ခဏာကကိုယ်ခန္ဓာတစ်ဖက်တစ်ချက်စီမှာရှိတဲ့မျိုးတူအဆစ်တွေကတစ်ချိန်နဲ့တစ်ပြိုင်တည်းမှာဖြစ်ပွားလေးရှိပါတယ်။အဆစ်တွေဟာဖြစ်ရဖြစ်စင်မဟုတ်ပဲပူနွေးနေတာ၊နီရဲလာတာ၊အဆစ်ထဲအရည်တွေရှိနေတာစတာတွေကိုဖြစ်ပွားစေပါတယ်။ယောဂကြွနေစဉ်လူနာအနေနဲ့သွေးအားနေတာ၊ကဒွင်းပြတ်တာ၊လှုပ်ရှားမှုမပြုနိုင်တာ၊ဖျားပြီးနှုံးခွေတာ၊ခန္ဓာကိုယ်အလေးချိန်ကျတာတွေကိုပေါင်းဆက်ဖြစ်ပွားတတ်ပါတယ်။ဒီယောဂါကဗိုင်းရပ်စ်ပိုးတစ်မျိုးကြောင့်ဒါမှမဟုတ်ကိုယ်ခန္ဓာအကျတာကြောင့်ဖြစ်ရတာလို့အမျိုးမျိုးထင်မြင်ယူဆကြပေမဲ့ယောဂါဖြစ်ပွားရခြင်းရဲ့အကြောင်းရင်းမှန်ကိုယခုအထိအတိအကျမသိရတဲ့နာတာရှည်ယောဂါဖြစ်ပါတယ်။ဒါကြောင့်ပျောက်ကင်းအောင်ကုသနိုင်မှုမရှိဘဲယောဂါသက်သာအောင်နာကျင်မှုနည်းအောင်သာပြုလုပ်ပေးနိုင်ပါတယ်။ရေပူရေအေးကုထုံးတွေကိုအသုံးပြုခြင်းကြောင့်နာကျင်မှုကိုလျော့နည်းစေပါတယ်။ရောင်ရမ်းမှုပြင်းထန်တဲ့အခါအနားယူလိုက်မယ်ဆိုရင်သက်တာမှုကိုဖြစ်စေပါတယ်။ဒါပေမဲ့လူနာအနေနဲ့အိယာထဲအချိန်ကြာမြင့်စွာလှဲလျောင်းနားနေခြင်းမျိုးကိုမပြုလုပ်သင့်ပါဘူး။အိယာထဲမှာအချိန်ကြာမြင့်စွာလှဲလျောင်းခြင်းဖြင့်ကြွက်သားလှုပ်ရှားမှုကိုအရေအတွက်နည်းစေပါတယ်။အာနေချိနေမှုသေးတိမ်သွားမှုတွေကိုဖြစ်ပွားစေပါတယ်။ဒါကြောင့်တွက်လက်ဖြက်လက်တဲ့ကိုယ်ကာယလေ့ကျင့်မှုကိုပြုလုပ်ပေးရပါမယ်။ဒီလိုလှုပ်ရှားပေးတာကကြွက်သားတွေကိုတမ္မာလာစေရုံသာမကစိတ်ပိုင်းဆိုင်ရာမှာလည်း ိမိကိုယ်ကိုယုံကြည်ကိုးစားမှုပိုရှိလာပါတယ်ညင်သာစွာနှိမ့်နေပေးတာကနာကျင်တဲ့နေရာမှာရှိတဲ့ကြွက်သားတွေတုံ့ဆိုင်တာတွေကိုတတ်တာစေပါတယ်အဲ့ဒီနေရာမှာသွေးသွားလာမှုကိုပိုမိုကောင်းမွန်စေပါတယ်သောတာရှင်များရှင်အာဟာရချို့တဲ့မှုနဲ့ဒီယောဂလက္ခဏာတွေကဆက်ဆက်မှုနည်းပါပါတယ်ဒါပေမဲ့အာဟာရကိုပြုပြင်ပေးတဲ့အခါအကျိုးပြုတဲ့တက်ရောက်မှုတချို့ကိုတွေ့ရပါတယ်။အားဖြင့်အစာတွေနဲ့ဆေးဝါးတွေကိုအသုံးပြုဖို့ကျွမ်းကျင်သူတွေကအကြံပေးထားပါတယ်။နာကျင်မှုဝေနာတက်တာစေဖို့ရှားဝညွတ်ကြားချက်နဲ့အကိုက်ခဲပျောက်ဆေးတွေကိုတောက်ရမှာဖြစ်ပါတယ်။သောတာရှင်တို့လည်းဒီနေ့မှာကြားသိခဲ့ရတဲ့သွေးကြောင့်ဖြစ်သောအစစ်ရောက်ယောဂါမှကင်းဝေးကြပါစေ။သောတာရှင်များအားလုံးကျန်းမာဒုက္ခဖြတ်ဖြားနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မစရာဦးတင်မောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့
။ခြေတဲ့ဓမ္မဝိစေပေါမင်္ဂလာပါ။ယနေ့တပံပြန်လဲပြီးတော့ကျွန်တော်အားလုံးကဆိုရှင်အသေးသောနေ့တစ်ကိုပြန်လဲပြီးတော့ကျွန်တော်ဖရားရဲ့ကောင်းခြင်းနဲ့တို့ပြန်လဲပြီးတော့ခံစားခွင့်ရတယ်။နေ့တည်းမှာလည်းပဲကျွန်တော်အားလုံးနှုတ်ထသက်ရှင်ခွင့်ရတယ်။ရှင်လန်းခွင့်ရတယ်။ဖရားသခင်ရဲ့လူတော်နဲ့ညီတော်တက်တာဖြစ်ကျွန်တော်အားလုံးကပြန်လဲဆက်ကပ်ခွင့်ရတဲ့ခါမှာအဲ့ဒီအတွက်ကျွန်တော်အားလုံးဝမ်းမြောက်ပါ။တော့ဒါကြောင့်ဘုရားရဲ့ကြည်တော်သည်ကျွန်တော်ပေါ်မှာကြီးမြတ်တယ်။ဘုရားရဲ့ကောင်းမြတ်ခြင်းသည်ကျွန်တော်တို့အတွက်လုံးမပင်အတော်မတတ်နိုင်ဘူး။ဒါကြောင့်ဘုရားသခင်ပြင်ဆင်ပေးထားတဲ့အသစ်တော်အရာတွေကလည်းပဲကျွန်တော်တို့အတွက်နေရစင်တိုင်းမရိုးနိုင်တဲ့အသစ်တွေနဲ့ဘုရားကမဆတဲ့အဲ့ဒီချင်းရတွေကိုကျွန်တော်အားလုံးကနေရစင်တိုင်းမလုပ်မလဲခံစားနေရတယ်။အဲ့ဒီခံစားတဲ့စုကျေးစုတွေနဲ့တို့ကျွန်တော်အားလုံးဆက်လက်ပြီးတော့ဝမ်းမြောက်စွာနဲ့ဒီနေ့နေရသိမ့်ပါတို့ရှင်။ကျွန်တော်တို့ရဲ့သွားခြင်းလာခြင်းလှုပ်ရှားမှုရရာအားလုံးကိုကျွန်တော်ဘုရားရဲ့လူတော်တိုင်းဆက်လက်ပြီးတော့စတင်ကြပါစို့ခြေတမိတ်ဆေပေါင်းတို့ဒီနေ့ဆက်လက်ပြီးတော့ပေးသွားခြင်းတဲ့သတင်းစကားကတော့အစာဦးတည်ခဲ့တော်ဘုရားเนาะအစာဦးတည်ခဲ့တော်ဘုရားဒီနေ့ကျွန်တော်ကတော့ရှင်အစာဆိုတာရှင့်ရဲ့အဆုံးဆိုတာရှိမယ်အစာလည်းဆုံးရှင့်ရဲ့အရာကဘယ်အရာလဲဆိုတာကိုဒီနေ့ကျွန်တော်ကတော့ရှင်သိရှိနားလည်ဖို့ရန်အတွက်အရန်ရည်ကြည့်ပါတယ်ခြေတမိတ်ဆေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာကိုကြည့်လိုက်တဲ့ခါမှာတော့ရှင်ကျွန်တော်တို့အမြင့်ကိုတက်မယ်ဆိုရင်ကျွန်တော်ကတော့ရှင်အနေဆုံးလေခရစ်အစကနေမှတက်ရတာဖြစ်တယ်။အော်အဆုံးတိလေခရစ်ကျွန်တော်ကတော့ရှင်ကောင်းမှုစွာဖြင့်တက်သွားမှအမြင့်ကိုသွားခြင်းတဲ့နေရာကိုရောက်တယ်။ဒါကြောင့်အစပြုတဲ့နေရာရှိမှတပဲကျွန်တော်ကတော့ရှင်အဆုံးတိုင်အောင်သွားနိုင်မှာဖြစ်ပါတယ်။ချစ်တဲ့မိစေပေါင်းတို့ဒါကြောင့်အစမရှိဘဲနဲ့ကျွန်တော်ကတော့ရှင်ပန်းဝင်သွားတယ်ပန်းတိုင်ရောက်တယ်ဆိုတာကလည်းမရှိပါဘူးချစ်တဲ့မိစေပေါင်းတို့အပြေးသမားတယောက်ကတော့ရှင်စတဲ့နေရာကနေမှမစဘဲနဲ့ဒီမှာတော့ရှင်တတ်မှတ်ထားတဲ့နေရာအစကနေမှမစဘဲနဲ့မိမိကဆိုရှင်အလေကားနေမှာဖြတ်ပြီးတော့ပြေးသွားမယ်ဒါမှမဟုတ်လည်းမဟုတ်လည်းပဲပန်းတိုင်နဲ့အနည်းဆုံးဆုံးနေရာကနေမှာဆိုရှင်တခါတည်းထပြီးတော့ပြေးသွားမယ်ဆိုရင်အဲ့ဒီသူကပန်းတိုင်အစ်မမှရောက်တယ်လို့ပြောလို့ရမလားမရဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်အစကနေမှာသူပေးထားတဲ့ဒီစီးမြင်းကနေမှာဆိုရှင်အဲ့ဒီစီးကနေပဲစပြေးရမယ်လို့ပြောတဲ့အတွက်ကြောင့်အဲ့ဒီစီးကိုနင်းထားပြီးမှသူ့အနေနဲ့ပဲစပြေးရတာဖြစ်ပါတယ်ဒါကြောင့်အစရှိမှသာလည်းပဲကျွန်တော်ကအဆုံးပန်းတိုင်ဆိုတာရှိမှဖြစ်တယ်။အစားမရှိဘူးဆိုရင်အဆုံးပန်းတိုင်လည်းလုံးဝရှိစရာအကြောင်းမရှိဘူး။ပန်းတိုင်ရောက်တော့ညာလည်းပဲလုံးဝအတိမပြုလို့ရမှာမဟုတ်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့။ဒါကြောင့်ဓမ္မမိတ်ဆွေပေါင်းဒီနေ့ဒီချင်းညာလေးကိုကျွန်တော်အားလုံးနားလည်သဘောပေါက်ဖို့ရန်အတွက်အရန်ရည်ကြည့်ပါတယ်။ဒါကြောင့်ကဘာပေါ်မှာရှိတဲ့ဖရားတွေကဖရားတွေအားလုံးကလည်းပဲသူတို့ကဆိုရှင်တရားတွေဟောကြတယ်၊သွန်သင်ကြတယ်။အားလုံးကဆိုရှင်ကောင်းရာရောက်ဖို့ရန်အတွက်ညွန်ကြားကြတယ်လိမ္မာရေးချမ်းရှိဖို့ညွန်ကြားကြတယ်အချင်းစာရတတွေကောင်းမွန်ဖို့ရန်အတွက်ညွန်ကြားကြတယ်ဒါပေမဲ့ဖရားတွေရဲ့ဟောကြားချက်တိုင်းမှာဆိုရှင်ငါသည်အစအဦးဆုံးသောသူဖြစ်တယ်ဆိုပြီးတော့ဘယ်ဖရားကမှမဟောကြဘူးဘယ်ဖရားကမှမပြောကြဘူးဘာကြောင့်လဲဆိုတော့သူတို့ကိုယ်တိုင်ကအစာပြုခဲ့တဲ့သူမဟုတ်တဲ့အတွက်ကြောင့်သူတို့ကိုယ်တိုင်ကလည်းပဲအဲ့ဒီအစာပြုခဲ့တဲ့သူတဲ့အကြောင်းကိုလည်းပဲပြောခဲ့တာလည်းပဲမတွေ့ရဘူးဒါကြောင့်ကဘာပေါ်မှာပွင့်တော်မူခဲ့တဲ့ဖရားတွေအကြောင်းကိုကျွန်တော်လေ့လာတဲ့ခါမှာနော်ကဘာပေါ်မှာကျွန်တော်ကိုးကွယ်နေတဲ့ဖရားတွေလူသားတွေအမျိုးမျိုးကိုးကွယ်နေတဲ့နတ်တွေပူဇော်နေတဲ့ပတ်သက်နေတဲ့ဖရားတွေကိုကြည့်လိုက်တဲ့ခါမှာငါသည်အစဦးဖြစ်တယ်ငါသည်အစတည်တော်သူဖြစ်တယ်အစငါလှုပ်ခဲ့တဲ့ဘယ်အရာကိုလှုပ်ခဲ့လဲဆိုတာကိုဘယ်ဖရားကမှမပြောပြခဲ့ဘူးအံ့ဩပွေရပဲနော်ဒါကြောင့်ဒီနေ့ကျွန်တော်ဘာသာတရားတွေလေ့လာကြတယ်ဘာသာတရားတွေကိုးကွယ်ကြတဲ့ခါမှာကျွန်တော်တို့ကိုးကွယ်တဲ့ဖရားကအစဘာလှုပ်ခဲ့တယ်လဲငါအစပြုတ်ခဲ့တယ်ဆိုတာကိုဘယ်ကနေစတယ်ဆိုတာကိုဘယ်ဖရားကမှပြောပြီးတော့ဟောပြီးတော့ တခါတည်းတက်တည်တက်ကာရထူထားတယ်မှတ်တမ်းတင်ထားတယ်ဆိုတာကိုဘယ်ကျမ်းဂန်မှာမရှိဘူးအဓိကကျမ်းဂန်ကဆိုရှင်ကျွန်တော်ဘုရားသခင်ရဲ့နှုတ်ကပတ်တော်တမန်ကျမ်းစာကလွဲရင်ကျမ်းနဲ့ကျမ်းဂန်တွေကိုလေ့လာလိုက်တဲ့ခါမှာအစတီးခဲ့တဲ့အရာဘာမှကိုမတွေ့ရဘူးဒါကြောင့်အစမရှိတဲ့အရာကလို့မလို့ရှင်မိမိကအလေလက်ကနေမှပြောဟောပြီးတော့တွန်တင်ပြီးတော့ဖယားအနေနဲ့တည်ရှိလာတဲ့ခါမှာအဲ့ဒီဖယားကအဆုံးလဲမရှိဘူးအဆုံးပဲမှာတတ်မလဲဆိုတာလည်းပဲမပြောပြနိုင်ခဲ့ဘူးချစ်တဲ့မိစေပေါ့ဘာကြောင့်လဲအစတီးခဲ့တာမှရှိတဲ့အတွက်ကြောင့်အဆုံးတတ်တဲ့ဆိုတာလည်းလုံးဝလုံးဝမပြောနိုင်ဘူးအတိတ်ရင်းလည်းမဖော်ပြနိုင်ဘူးဒါပေမဲ့ကျွန်တော်တို့တကိုးကြီးတဲ့ဘုရားသခင်အထက်ရမှာရှိတဲ့ဘုရားဖန်ဆင်းရှင်ဘုရားသခင်ကတော့အစဦးတည်ခဲ့တဲ့ဘုရားဖြစ်တယ်။ဒါကြောင့်သူကိုယ်တိုင်ကလည်းပဲအဆုံးထိရှိမယ်ဆိုပြီးတော့ပေါ်ပြခဲ့တဲ့ဘုရားဖြစ်တယ်။ဒါကြောင့်အဆုံးလည်းတတ်မယ်ဘုရားဖြစ်တယ်။အစကိုလှုပ်ဆောင်ခဲ့တဲ့ဘုရားသခင်ကနောက်ဆုံးအဆုံးလည်းပဲတတ်မယ်ဆိုတာကိုအဆုံးထိတိုင်အောင်လည်းပဲရှိမယ်ဆိုတာကိုလည်းပဲကျွန်တော်နှုတ်ကပတော့တမချမ်းစာထဲမှာတွေ့ရမယ်။ဒါကြောင့် Alpha and Omega ဆိုပြီးတော့လုံးဝမှတ်တမ်းနေထားတယ်။အစအဆုံးတိုင်အောင်လုံးဝရှိမယ်ဖရား။အစပြုတ်ခဲ့တယ်လို့အဆုံးတတ်မယ်ဖရားဖြစ်တယ်။အစကိုလည်းပဲဘလို့လောက်ခဲ့တယ်လဲဆိုတော့ကိုနှုတ်ကပတော့တမချမ်းစာထဲမှာဖော်ပြထားတယ်လို့ဖရားသခင်ကအဆုံးကိုလည်းပဲဘလို့အဆုံးတတ်မလဲဆိုတော့ကိုဖရားသခင်ကအတိတ်လေးဖော်ပြနိုင်တဲ့ဖရားဖြစ်တယ်။ဒါကြောင့်အစကနေမှအဆုံးတိုင်အောင်ပေါ်ပြနိုင်တဲ့ဖရားသားလင်ကြီးကျွန်တော်တို့ကိုးကွယ်ရမယ်ဖြစ်တယ်ကဘာဖေသူကဘာသားများကိုးကွယ်ရမယ်ဖရားဖြစ်တယ်ယနေ့ကျွန်တော်တို့မှလူသားရဲ့လို့မြောက်လာပြီဆိုရင်အဲ့ဒီဖရားသခင်အစပြုခဲ့တဲ့ဖရားအဆုံးသတ်မဲ့ဖရားကိုပဲကျွန်တော်ကဆိုရှင်ကိုးကွယ်မှကျွန်တော်ကဆိုရှင်လည်းပဲမျော်လင့်ထားတဲ့ပန်းတိုင်ကိုရောက်မှဖြစ်တယ်ဒါကြောင့်ကျွန်တော်လမ်းခွလတ်မှာပဲကျွန်တော်ကဆိုရှင်ထပြေးပြီးမှကျွန်တော်ကဆိုရှင်ပန်းတိုင်ရောက်ဖို့ရန်တွေလုံးဝဆိုရှင်မဖြစ်နိုင်ဘူးချစ်တဲ့မိစေပေါ့နော်ဒါကြောင့်ကျွန်တော်အစကိုတီးခဲ့တဲ့ဖရားအဆုံးသတ်မဲ့ဖရားကိုကျွန်တော်ကတို့ရှိကိုးကွယ်ဖို့ဖြစ်တယ်။ဒါကြောင့်ကမောက်ကြံခိုင်းတိပိုင်ငယ်တိကိုကြည့်လိုက်တဲ့ခါမှာနှုတ်ကပတော်တမချမ်းစာရဲ့ပထမဆုံးသောကျမ်းချက်ပထမဆုံးသောကျမ်းကောင်းစဉ်ကမောက်ချမ်းပထမဆုံးသောခန်းချီကမောက်ကြံခိုင်းတိပထမဆုံးခန်းငယ်အပိုင်ငယ်ကတော့ကမောက်ကြံခိုင်းတိအပိုင်ငယ်တိကြည့်လိုက်တဲ့ခါမှာဘလို့ဖော်ပြထားတယ်အစဦး၌ဖရားသခင်သည်ကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူ၏ဒါကြောင့်အစအဦးနိုင်ဖရာသခင်ဖရာလို့ပြောထားတာမဟုတ်ဘူးနော်ဖရာသခင်ဒီကျွန်တော်ပြောတာတော့ဖရာတွေအများကြီးရှိတယ်လောကမှာလူတွေကိုးကွယ်တဲ့ဖရာတွေအများကြီးရှိတယ်လူတွေကိုးစားတဲ့ဖရာတွေအများကြီးရှိတယ်လူတွေတော့ရှင်အထွတ်ထိပ်ထားတဲ့ဖရာတွေအများကြီးရှိတယ်လူတွေတော့ရှင်ကွန့်ကိုတခါတဲ့တကိုးချီးပါတယ်ဆိုပြီးတော့တွားရောက်ပြီးတော့ဖူးမြော်ကိုးကွယ်တဲ့ဖရာတွေအများကြီးရှိတယ်အဲ့ဒီဖရာတွေကတော့ရှင်ဒီလောကကဘာမှာရှိတဲ့ဖရာတွေဖြစ်တယ်ချစ်တဲ့မိစေပေါင်းတို့တို့ဘယ်မှာလဲဖရာသခင်ကတပါးကြီးပဲရှိတယ်ဖရာတွေအများကြီးရှိတယ်ဖရာသခင်တပါးကြီးပဲရှိတယ်ဘာကွာချက်ချက်ရှိလဲဖရာဆိုတာအများဆိုင်နံဖရာသခင်ကတကိုယ်ကြီးဆိုင်နံဖြစ်တယ်တပါးကြီးဆိုင်နံဖြစ်တယ်ဒါကြောင့်ချစ်တဲ့မိစေပေါင်းတို့တအိုးဆိုင်နံဖြစ်တဲ့ဖရာသခင်ကတပါးကြီးပဲရှိတယ်အားဒီဖရာသခင်ကအစဦး၌ကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူတယ်လုံးဝလုံးဝနှုတ်ကပတော်တမန်ကျမ်းစာရဲ့ပထမဆုံးကျမ်းရဲ့ပထမဆုံးကျမ်းပိုင်းမှာလုံးဝတီချီလင်းပြတ်သားစွာနဲ့ပေါ်ပြထားတာကိုတွေ့ရမယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်အစအပြုတ်တဲ့သူကဖရာသခင်ဖြစ်တယ်ဆိုတာကိုဒီနေ့ကျွန်တော်ကတွေ့ရှိရမှာဖြစ်တယ်အစပြုတ်ခဲ့တဲ့ဖရာသခင်ကဆိုရှင်ဘလို့စားခဲ့တယ်လဲဆိုတာကိုလည်းပဲဖရာကပေါ်ပြထားတယ်ဒါကြောင့်ဖရာသခင်စားပြုတ်ခဲ့တဲ့ຢာကကောင်းကင်နဲ့မြေကြီးဖန်ဆင်းတယ်တဲ့ဒါဒီနေ့ကျွန်တော်တို့နေထိုင်နေတဲ့ဒီကဘာမြေကြီးကျွန်တော်လောက်ကိုင်းစားတောက်နေတဲ့ဒီကဘာမြေကြီးကျွန်တော်တို့စိုက်ပျိုးမောမှန်နေတဲ့ဒီကဘာမြေကြီးကျွန်တော်တို့အမျိုးမျိုးနဲ့တီထွင်ကြံစားပြီးတော့အမျိုးမျိုးနဲ့ကျွန်တော်နေထိုင်သွားလာပြီးတော့ကျွန်တော်တို့နေနေတဲ့ဒီကဘာမြေကြီးကျွန်တော်တို့ပျော်ရမှာနေဖို့ရန်အတွက်တနေရာပြီးတနေရာရေကြီးရမျက်နှာရောက်ကိုပြောင်းရွှေ့ပြီးတော့ဘယ်မျိုးဘယ်နေရာထိပြောင်းပြီးတော့နေရအဲ့ဒီနေရာကျွန်တော်တို့နေထိုင်တဲ့ဒီကဘာမြေကြီးဒါကြောင့်ဒီကဘာမြေကြီးကဆိုရှင်ဘုရားသခင်ကကောင်းကင်နဲ့မြေကြီးကိုဖန်ဆင်းတဲ့အစဦးဒါဒီနေ့ဒါဖျားဖန်ဆင်းတဲ့အတွက်ကြောင့်ကျွန်တော်တို့နေနေရတာเนาะဖျားမဖန်ဆင်းထားရင်ကျွန်တော်တို့လည်းနေနေရမှာလည်းမဟုတ်ဘူးကျွန်တော်တို့လည်းလူဖြစ်လာမှာမဟုတ်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဖျားဖန်ဆင်းထားတဲ့ကဘာပေါ်မှာကျွန်တော်တို့နေနေရတဲ့ဖျားရဲ့သားသမီးများက ကျွန်တော်ကျမတို့ဟာဆိုရှင်ဖခင်ကအစာပြုတ်တဲ့သူဖြစ်တဲ့အတွက်ကြောင့်အဲ့ဒီအစာပြုတ်တဲ့ဖခင်ကိုပဲကျွန်တော်ဘာလို့ရမလဲဝေပြူရမယ်ကိုးကွယ်ရမယ်အဲ့ဒီဖခင်ကိုပဲကျွန်တော်ဘာလို့လဲပူဇော်ရမယ်ပတ်သက်ရမှာဖြစ်တယ်မိတ်ဆွေပေါင်းတို့ဒါကြောင့်အခြားတော်အခြားတစ်ပါးသောဖခင်တွေကိုကျွန်တော်ကဆိုရှင်ကိုးကွယ်ခြင်းထက်အစာပြုတ်ခဲ့တဲ့ဖခင်ကဘာကြီးကိုဖန်ဆင်းခဲ့တဲ့ဖခင်ကောင်းကင်ကြီးကိုဖန်ဆင်းခဲ့တဲ့ဖခင်ဒါကြောင့်ကောင်းကင်နဲ့မြေကြီးလို့ပြောတဲ့ခါမှာအဲ့ဒီကောင်းကင်နဲ့မြေကြီးဟာခွဲထားလို့မရဘူး။ဘုရားကတပြိုင်တည်းကောင်းကင်နဲ့မြေကြီးကိုဖန်ဆင်းခဲ့တာဖြစ်တယ်။ချစ်တဲ့မိစေပေါင်းတို့။ဒါကြောင့်ကောင်းကင်ရှိမှဘုရားကမြေကြီး၊မြေကြီးရှိမှကောင်းကင်။နော်ဒါကြောင့်သူ့ရဲ့ဘဝဝယ်နဲ့သူ့ဉာဏ်နဲ့သူဘုရားကဆိုရှင်ကြမ်းမှပြီးတော့ကျွန်တော်တို့အတွက်ဖန်ဆင်းပေးခဲ့တာဖြစ်တယ်။ချစ်တဲ့မိစေပေါင်းတို့။ဒါကြောင့်ကောင်းကင်ကိုလည်းပဲဘုရားဖန်ဆင်းတယ်။ကဘာမြေကြီးကိုလည်းပဲဘုရားဖန်ဆင်းတယ်။အဲ့ဒီတော့ကျွန်တော်တို့ကဆိုရှင်ဘာမှcomplaint တက်စရာလည်းအကြောင်းမရှိဘူး။တန်တရားရှိစရာလည်းအကြောင်းမရှိဘူး။ဘာကြောင့်လဲ?အစာပြုတ်တဲ့သူကဘုရားသခင်ဖြစ်လို့ပဲ။ဘုရားသခင်ကတကိုးကြီးတဲ့ဘုရားဖြစ်တယ်။အချိန်ချင်းလည်းကျွန်တော်ပြောခဲ့ပြီးသွားပြီ။ဘုရားရဲ့တကိုးဩစာကဆိုရှင်ဘလောက်ကြီးမားတယ်လဲဆိုတာကိုကျွန်တော်တို့ရဲ့လူအတွေ့လူညံနဲ့လူအကြံစီနဲ့ဘလုံးမတောင်းမှမျော်လင့်မှန်းလို့မရတော့အောင်ဘုရားကတကိုးကြီးတဲ့ဘုရား။ဘုရားတကိုးကြီးတဲ့ဘုရားကဘုရားကအစာပြုတ်နိုင်တဲ့ဘုရားဖြစ်တယ်။အစာကိုဖန်တီးတဲ့ဘုရားဖြစ်တယ်။ဒါကြောင့်အစာပြုတ်တော်မူခဲ့တဲ့ဘုရားသခင်ကကျွန်တော်တို့နေဖို့ကဘာကြီးကိုလည်းပဲဖန်ဆင်းခဲ့တယ်။ကောင်းကင်ကိုလည်းပဲကောင်းမွန်စွာနဲ့ဘုရားကဆိုရှင်ဖန်ဆင်းတော်မူခဲ့တယ်။ချစ်တဲ့မိတ်ဆွေပေါင်းတို့။ဒါကြောင့်ဘုရားရဲ့ဖန်ဆင်းခြင်းကိုကြည့်လိုက်တဲ့အခါမှာဘုရားရဲ့ဖန်ဆင်းခြင်းတရက်ပြီးတရက်ကျွန်တော်လေ့လာလိုက်တဲ့အခါမှာဘုရားရဲ့အံ့ဩဖွယ်ရာအမိန့်တွေကိုတွေ့ရမှာဖြစ်တယ်။ကျွန်တော်เนี่ยပထမပြောခဲ့ပြီဘုရားသခင်ကလောကဓာတ်နဲ့လောကဓာတ်ဒီဘုရားရဲ့အမိန့်တော်ကြောင့်သာတည်နေတယ်လို့။နောက်နှုတ်ကပတော်သမားချမ်းစာကပေါ်ပြထားခဲ့ပြီးသူကြီးเนาะဒါကြောင့်ဖခင်ရဲ့အမိန်တော်ကြောင့်အရာခသိန်းကတည်နေတာဖြစ်တယ်အမိန်တော်ကြောင့်သာဒီလောကကြီးကဖြစ်လာတာဖြစ်တယ်ဒါကြောင့်ဘုရားသခင်ကကပောက်ကြံခိုင်းတစ်ပိုင်းငယ်သုံးကိုကြည့်လိုက်တဲ့ခါမှာအလင်းဖြစ်စေဟုမိန်တော်မူ၍အလင်းဖြစ်လေ၏တဲ့เนาะဘာဒါကြောင့်ဖခင်ကဘလောက်တကိုးချီးတယ်လဲသူမိန်လိုက်တာပဲရှိတာเนาะမိန်လိုက်တာပဲသူအားချိုးမှန်တက်တဲ့တခါတည်းချွေးထွက်တန်ယုံနဲ့လှုပ်ပြီးမှဘုရားသခင်ကမွန်းမှန်ပေးလိုက်တာမဟုတ်ဘူးဖခင်ကတကိုးဘလောက်ချီးတယ်လို့ပြောလိုက်တဲ့ခါမှာယနေ့ကျွန်တော်မြင်နေရတဲ့အလင်းနော်မနေ့မိုးလင်းတာနဲ့ကျွန်တော်တွေးနေရတဲ့အလင်းနေအလင်းလာအလင်းစသည်အပြင်ဒီနေ့ဒီအလင်းတွေကဘုရားသခင်ကပဲလေအလင်းဖြစ်စေမဇက်ကပဲဖြစ်စေဆိုတာနဲ့ပဲလေဘုရားအမိန့်ကိုလုံးဝအလင်းကနာမခံမဲနဲ့ငါဘငါအမောင်နဲ့အမောင်ပဲဖြစ်မယ်လို့နေလို့မရဘူးဘုရားဖန်ဆင်းတာတော့မောင်မိုက်ပြီးတော့မောင်ထုတဲမှာရှိနေပေမဲ့ဘုရားကအလင်းဖြစ်စေလို့ပြောတာနဲ့ချက်ချင်းလင်းဖြစ်လာတယ်ဖရားရဲ့အမိန့်ကတဘာဝတရားကလုံးဝမလွန်ဆန်ဘူးဆိုတာကိုကျွန်တော်သိရှိဖို့ရည်ကြည်တယ်။ဖရားပြောရင်ပြောတဲ့အတိုင်းဖြစ်တယ်။ဖရားပြောရင်အလင်းလဲမနေနိုင်ဘူးတော့သူအလင်းဖြစ်လာတယ်။ဒါကြောင့်ဖရားသခင်ရဲ့အမိန့်တော်ကြောင့်အလင်းဖြစ်လေ။ဒါကြောင့်ပထမနေ့ကိုကျွန်တော်ကြည့်လိုက်တဲ့ခါမှာပထမနေ့မှာဆိုရှင်ဖရားသခင်ကကဘာအလင်းနဲ့နေညတန်တရားကိုဖရားကဖန်ဆင်းလိုက်တယ်ဆိုတာကိုတွေ့ရမှာဖြစ်တယ်။နောက်ဒါကြောင့်ဖရားသခင်ကကျွန်တော်ကဘာမှာဆိုရှင်အလင်းနဲ့နေညတန်စရာကိုဘုရားဖန်ဆင်းလိုက်တယ်အလင်းဖြစ်သေးလို့ပြောတဲ့အခါနဲ့အလင်းနဲ့မောင်မိုက်နဲ့နော်နေညတန်စရာတခါတည်းပထမနေ့မှာကိုဖြစ်လာတယ်ဆိုတာတွေ့ရမှာဖြစ်တယ်ဒါကြောင့်ဘုရားသခင်ရဲ့တကောကဘလောက်ကြီးတယ်လဲအစာပြုတ်ခဲ့တဲ့ဘုရားသခင်ကတရက်ပြီးတရက်ကျွန်တော်တို့ရဲ့အသက်တာမှာဆိုရှင်ဘုရားရဲ့ဖန်ဆင်းခြင်းကိုလေ့လာလိုက်ကြည့်နော်ကပောက်ချန်ခိုင်းတစ်နှစ်ကျွန်တော်လေ့လာပါတစ်ချက်ပြီးတစ်ချက်တော့လေ့လာဖတ်ကြည့်ဒီတပတ်လုံးမှာကျွန်တော်အနေနဲ့ဖခင်ရဲ့ဖန်ဆင်းခြင်းအကြောင်းကိုပြောသားမှာဖြစ်တဲ့အတွက်ကြောင့်မိတ်ဆွေတို့အနေနဲ့ကပောက်ချန်အခန်းကြီး1နှစ်ကိုကောင်းမွန်စွာဖတ်ရှုပါဒါဆိုရှင်ကျွန်တော်ပြောတာနဲ့ဖခင်ရဲ့ဖန်ဆင်းခြင်းအရာတွေကိုကျွန်တော်တနေ့ပြီးနေ့တွေ့ရတဲ့ခါမှာဖခင်အစာပြုခဲ့တဲ့အရာတွေကတိတ်မုံမြတ်ပါလားဆိုတာဒီနေ့ကျွန်တော်သိရှိရမှာဖြစ်တယ်ဒါကြောင့်ပထမနေ့မှာဖခင်ကအလင်းဖြစ်စေလို့ပြောတာတောင်မှဘလောက်ထိเนาะကျွန်တော်တို့မုံမြတ်လာတယ်အဲ့ဒီလင်းကဒီနေ့ကျွန်တော်ကဆိုကျွန်တော်တို့ဘလောက်အရေးကြီးတယ်လဲเนาะချစ်တဲ့မိစေပေါ့တို့အလေးမရှိဘဲနဲ့ကျွန်တော်အမောင်ထဲမှာရှိနေမယ်ဆိုရင်ဘယ်လိုကျွန်တော်သွားလာလို့ရမလဲ။နော်တခါတည်းကမှမိသေးသွားတဲ့ခါမှာကျွန်တော်အားလုံးမောင်မဲသွားတဲ့ခါမှာစံတဝဝဖြစ်ကြတယ်မဟုတ်ဘူးလား။ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဖခင်ကဆိုရှင်ကျွန်တော်တို့လိုအပ်ဆုံးသောအရာကအလင်းပဲ။အဲ့ဒီလင်းကဆိုရှင်ဖခင်သခင်ကလုံးဝမိန့်တော်မူခဲ့ပြီးတော့ဖန်ဆင်းခဲ့တာဖြစ်တယ်။ချစ်တဲ့မိစေပေါင်းတို့ဒါကြောင့်အစာပြုတ်ခဲ့တဲ့ဖခင်သခင်ကသူ့ရဲ့ကမ္ဘာလောကကြီးမှာဖန်ဆင်းခဲ့တဲ့အရာတွေအားလုံးကဆိုရှင်တကယ်ပဲကျွန်တော်တို့အတွက်တရက်ပြီးတရက်ဘုရားသခင်လှုပ်ဆောင်ပေးခဲ့တဲ့ຢာတွေကအမကန်းပါပဲကျွန်တော်ဆက်လက်ပြီးတော့လေ့လာသွားကြမှာဖြစ်တယ်ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တို့ကဆိုရှင်ဘုရားသခင်ပြုတော်မူခဲ့တဲ့ຢာကကျွန်တော်တို့အတွက်ဘလောက်ဝမ်းမြောက်စရာကောင်းတယ်လေ ဒါကြောင့်ကျွန်တော်တို့ရဲ့တက်တောင်မှာတို့ရှိဒီနေ့ကမ္ဘာလောကမှာရှိတဲ့လူပေါင်းမြောင်များစွာကျွန်တော်တို့တို့အားလုံးကဘုရားရဲ့သားသမီးတွေဖြစ်တယ်။ဘုရားသားသမီးတွေကဆိုရှင်အစာပြုတ်နိုင်တဲ့ဘုရားကိုကိုးကွယ်ပါ။အစာတီလောက်ခဲ့တဲ့ဘုရားကိုကိုးကွယ်ပါ။အစာမရှိဘူးအဆုံးမရှိတဲ့ဘုရားကိုမကိုးကွယ်ပါနဲ့။သင်လည်းပဲအစာမရှိအဆုံးမရှိတဲ့အထဲမှာအလေလက်ထဲမှာကြံခဲ့မှာဖြစ်တယ်။ဟိုမရောက်ဒီမရောက်ဖြစ်မှာဖြစ်တယ်။ဒါကြောင့်သင်ရဲ့ဘဝတက်တာမှာဟိုမရောက်ဒီမရောက်ဟိုမကင်မိဒီမကင်မိချင်းမထီလက်မထီပုံပြန်ပုံစံမျိုးနဲ့သင်ရဲ့ဘဝတက်တာမှာမရှင်းတမ်းပါနဲ့ချိန်သိမ့်မေးစေပေါင်းလို့သင်ရဲ့ဘဝတက်တာဒီကမ္ဘာလောကမှာဆိုရှင်လူရဲလို့ဖြစ်တာတက္ကမှာအတိတ်ပဲရှိရှိနဲ့လူရဲလို့ရှိလာအောင်ကျွန်တော်ကဗလဲအသက်ရှင်ပါအတိတ်ပဲရှိတဲ့လူတားတယောက်နေနဲ့ကျွန်တော်အသက်ရှင်ပါဘာကြောင့်လဲကျွန်တော်ကအညာတရလူသားမဟုတ်ဘူးเนาะတဘာဝရကျွန်တော်ဆိုရှင်ပေါ့လို့ပေးတာဖြစ်လာတဲ့လူသားမဟုတ်ဘူးဘုရားသခင်ရဲ့လက်ရတော်လူသားတွေဖြစ်တယ်ဘုရားသခင်ရဲ့လက်ရတော်လူသားတွေဆိုရှင်ဘုရားရဲ့အစပြုတော်မူခြင်းကိုကျွန်တော်ကသိရှိနားတဲ့တက္ကမှာအစပြုတယ်မယ်ဘုရားအစာလှုပ်ဆောင်ခဲ့တဲ့ဖခင်အဲ့ဒီဖခင်သခင်ကိုကျွန်တော်ကဗါလေကိုးစားရမယ်ယုံကြည်ရမယ်ဖခင်သခင်တပါးကြီးပဲရှိတယ်အဲ့ဒီဖခင်သခင်ကဆိုရှင်အစာအူဖန်ဆင်းခဲ့တဲ့ဖခင်ဖြစ်တယ်အဲ့ဒီဖခင်သခင်ကဆိုရှင်ကျွန်တော်တို့အတွက်အရာခတ်သိန်းကိုဖန်ဆင်းခဲ့တဲ့ဖခင်ဖြစ်တယ်ဒါကြောင့်ဒီဖခင်သခင်ကိုပဲကျွန်တော်ကဆိုရှင်ကိုးကွယ်ရမယ်စည်းကပ်ရမယ်ဆိုတာကိုယနေ့ကျွန်တော်လူသားများအားလုံးကသိရှိနားလည်သဘောပေါက်ပြီးတော့ဖခင်ကိုတကယ်ပဲကိုးကွယ်ယုံကြည်ကြတဲ့သားသမီးများဖြစ်ကြပါစေဘုရားသခင်ကိုကျွန်တော်ရဲ့ဘုရားသခင်အဖြစ်အမြဲတမ်းပဲကျွန်တော်ချီးမွမ်းထောမနာပြုချပြီးတော့ဘုရားရဲ့မျက်မှောက်တော်ရှေ့မှာတို့ချင်းအမြဲတမ်းပဲအလျောက်လန်းတဲ့သားသမီးများဖြစ်ကြပါစေကိုတော်ဘုရားသည်ကျွန်ုပ်ဘုရားကိုတော်တာလင်ကျွန်ုပ်ကိုကိုွယ်ရကိုတော်နောက်ကိုပဲကျွန်တော်တို့သွားလိုက်မယ်ကိုရဲ့စကားကိုနားထောင်မယ်ဆိုတဲ့စာနာနဲ့ပြင်းပြပြီးတော့အစအဦးပြုတော်မူခဲ့တဲ့ဘုရားသခင်ကိုယနေ့ကျွန်တော်အားလုံးကတို့ချင်းတကယ်ပဲတစ္ဆာရှိစွာကိုကိုွယ်စိတ်ကပ်ခြင်းအပြင်သင်တို့အားလုံးတို့ကဖခင်ရဲ့ကောင်းချီးများမရေတွက်နိုင်အောင်ရရှိခံစားရပြီးတော့အမြဲတမ်းရှင်လန်းဝမ်းမြောက်ငြိမ်းချမ်းနိုင်ကြပါစေကြောင်းဆုတောင်းဆန္ဒပြုခြင်းချစ်တဲ့မိစေများအားလုံးကိုဖခင်ကောင်းချီးထားပေးပါစေ
ကိုတော်ရှင်လမ်းပြမှုပါကိုတော်ရှင်ဖေးမှမှုပါကျွန်တော်ဤဘဝကြီးတဲ့အတနောဤထွေလမ်းများနိုင်ကိုတော်ရှင်သိကုန်မှုပါကိုတော်ရှင်ဆောင်းမှမှုပါ
Say I'm the one who's been waiting for you.
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူတာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်။
တော်တာရှင်များခင်ဗျာ။ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်ရိုက်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်ဒေါက်တာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်။
တော်တော်ရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တော်ရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြကျမ်းမွှေလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။
စီစဉ်များကိုနာတော်တာဆင်ရင်နှစ်သက်မယ်လို့မျှော်လင့်ပါတယ်။မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်တယ်ဆိုရင်တော့ Jesus ပြု၍ bible@awr.org တို့စာရေးပေးပါ။ဒါမှမဟုတ်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။